မေရိကန်ကဖန်ထားတဲ့ဂျပန်ယာကူဇာဂိုင်းကောင်းဆောင်တယောက်စီကနေမြေပြင်ကဝင်ပစ်ဒုံးကြီးတွေကိုငွေသားအပြင်မွေးစေဝါနဲ့ပါအလဲလဲလို့ဝယ်ယူဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုကရင်တိုင်းသားအစည်းအရုံး KNU ကညှင်းဆန့်လိုက်ပါတယ်။ KNU ဟာမွေးစေဝါရောင်းဝယ်နဲ့လုံးဝဆက်ဆက်ပတ်သက်မှုမရှိဘူးလို့အထူးထွေတွင်းရင်မူပရိုဆိုရာဒိုမူက VOE ကိုပြောပါတယ်။ဒါကျွန်တော်တို့ရဲ့မူဝါဒဖြစ်ပါတယ်။အဲ့ဒါကျွန်တော်ပြောနိုင်တာပါပဲလို့ပရိုဆိုရာဒိုမူကပြီးခဲ့တဲ့သတင်းပတ်တွင် VOE ကိုတယ်လီဖုန်းကတဆင့်ပြောခဲ့ပါတယ်။KNU ရဲ့လက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ KN မျိုးသားလူမျိုးရေးတပ်မတော် KNL အနေနဲ့မူရစီဝါအရောင်းအဝယ်ဒါမှမဟုတ်ဂျပန်ယာကူဇာဂိုင်းနဲ့လုံးဝအဆက်ဆက်မရှိတယ်လို့မြေပြင်ကဝင်ပစ်ဒုံးကြီးတွေရယူဖို့လဲစိတ်မဝင်စားဘူးလို့ KNU ပြောခွင့်ရပရိုဆော့တော်နီကလည်းတယ်လီဖုန်းကတဆင့်ပြောပါတယ် KNL ဟာ KNU ရဲ့ထင်ကုတ်မှုအောက်မှာရှိတဲ့စစ်ဖက်အဖွဲ့ဖြစ်ပါတယ်အဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဘယ်လိုအပေးယူမျိုးမှမရှိပါဘူးကျွန်တော်တို့မသိပါဘူးကျွန်တော်တို့မူဝါဒကရှင်းပါတယ်ကျွန်တော်တို့နဲ့မပတ်သက်ပါဘူးအဲ့ဒီကိစ္စကျွန်တော်တို့မလုပ်ပါဘူးကျွန်တော်တို့ဘာမှကိုမသိပါဘူးအဲ့ဒီတဲ့ရင်ကြတော့ကျွန်တော်တို့သိအံ့ဩသွားပါတယ်ဘယ်လိုမှကိုမပတ်သက်ပါဘူးလို့ပရိုဆော့တာနီကပြောပါတယ်ဂျပန်ယာကူဇာဂိုင်းခွင့်ရအဖွဲ့ခေါင်းဆောင်တာကေရှိအေဘီဆာဝါနဲ့အပေါင်းပါထိုင်းလူမျိုး၃ဦးတို့ပေါ်အမေရိကန်နယူးယောက်တောင်ပိုင်းခရိုင်အစိုးရရှိနေရုံရဲ့ဆွဆွဲချက်ထဲမှာ KNU UWS ဝတ်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းလမ်းနိုင်ငံအဖွဲ့ SSAS တို့ကိုထည့်သွင်းဖော်ပြထားတာပါဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ UWS နဲ့ရှမ်းတောင်ပိုင်းနယ်နက်ကိုင်အဖွဲ့ SSAS တို့ကို VOE ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ